ရိပခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်တွေဟာစာဝတ်နေရေးအခက်အခဲတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြဆဲရှိနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းကသတင်းတောက်မဆုမြတ်မွန်ကိုတိုင်မျက်မြင်တွေ့ဆုံပြီးမြန်မြန်တွင်ရခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကိုသတင်းတောက်တွေတွားရောက်လည်လာနိုင်ဖို့မြန်မာကာကွယ်ရေးဦးစီးချုပ်ယုံကစီစဉ်ပေးခဲ့ရမှာသတင်းယူဖို့တွားရောက်နေတဲ့မဆုမြတ်မွန်ကိုမဆုမွန်ကဆက်သွယ်မြန်မြန်ထားတာကိုနှားဆင်ကြရအောင်ပါရှင်။
ဘင်္ဂလားဒေ့ရှ်တစ်ဖက်နိုင်ငံနိုင်ငံပေါ်လေးဖြတ်သူကူးဖို့လို့ပြင်ဆင်နေတဲ့ဒီမွတ်စလင်လူတွေကိုတွေးခွင့်ရပါတယ်မေးခွင့်လည်းရပါတယ်ဆိုတော့အဓိကအဲ့ဒီမှာတော့သူတို့ကတော့လွန်ခဲ့တဲ့တစ်လနှစ်လောက်ခင်ဗျအဲ့မှာရှိနေတယ်အဆင်ပြေလဲဟိုဘက်ကိုကူးသွားကြတယ်လို့ပြောပါတယ်ဆိုတော့ဒီနေ့တွေးခဲ့ရတာတော့စုပေါင်းလူ1,000ကျော်လောက်ပဲရှိမယ်လို့ထင်ရပါတယ်ဟိုသူတို့အင်အားပေါ့လေလူပမာဏအနေနဲ့ကတော့အဲ့တော့သူတို့နဲ့မေးတဲ့အခါမှာသူတို့ဘာဖြစ်လို့သွားကျင်တာလဲဆိုတော့အဓိကတော့သူတို့ကပြောလဲဆိုတော့သူတို့ဒီမှာနေဖို့စားဝတ်နေရေးအဆင်မပြေဘူးသွားလို့လာလို့လည်းသွားလို့လာလို့လည်းမရဘူးအဓိကစားဝတ်နေရေးအဆင်မပြေတဲ့အတွက်ကြောင့်မလို့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်အဲ့ဒီမှာတော့သူတို့ပြောတယ်သူတို့ဘက်ကိုချောင်းနဲ့ကူးမယ်ဆိုလို့ရှိရင်တယောက်ကိုမြန်မာငွေ5,000ပေးရတယ်တဲ့အဲ့တော့တချို့ကလည်း5,000ကိုမတတ်နိုင်တဲ့အတွက်ကြောင့်မလို့သူဒီမှာမတွားနိုင်သေးပဲနဲ့ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်အဲ့ဒါတော့အလဲတန်ကျော်ပေါ့နော်အဲ့ဒီအလဲတန်ကျော်ကနေပြီးတော့ပဲတက်မတော်အစီစဉ်ပေးတဲ့ကားတွေနဲ့ပဲကျွန်တော်တို့ဆက်ပြီးတော့ပဲလာလဲဆိုတော့မိုးဝင်ချောင်းဝနဲ့ဂေါ်ဒူသားရဒီချောင်းနေကြားမှာရှိတဲ့နေရာတစ်ခုကိုလာပါတယ်အဲ့ဒီမှာလဲပါလဲဆိုတော့နတ်မြစ်ဘေးမှာရှိတဲ့ဒီနေရာတစ်ခုပေါ့အဲ့ဒီမှာဒီဟိုဘက်တစ်ဖက်ကကိုကူးဖို့လို့ပြင်ဆင်နေတဲ့မွတ်စလင်တွေကိုတွေ့ရပါတယ်ရှင်အဲ့ဒီမှာလည်းသူတို့ကတော့အဲ့ဒုတိယနေရာမှာတော့လူ80လောက်ပဲရှိတယ်ရှိတာတွေ့ရပါတယ်အဲ့ဒီမှာသူတို့မေးကြည့်တဲ့အခါမှာလည်းသူတို့ဘာလို့သွားချင်တာလဲဆိုတော့အဓိကအဖြစ်တော့ဒီစာဝတ်နေရေးပေါ့လေသူတို့ရဲ့စာဝတ်နေရေးအဆင်မပြေလို့သူတို့ဟိုဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကူးဖို့ပြင်ဆင်နေတယ်လို့ပြောပါတယ်အဓိကတော့ဒီနေ့ခီးစဉ်ကဒါတက်မတော်ဆီစဉ်နဲ့ခီးစဉ်ဖြစ်ပါရဲ့ချက
်ဟုတ်ကဲ့အဲ့တော့တက်မတော်ဘက်ကအဓိကကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီကူးသွားတယ်ဒီမွတ်စလင်ဒုက္ခသည်တွေကိုဒီနိုင်ငံသားသတင်းတောက်တွေကိုပေါ့နော်အခုလိုသတင်းတောက်တွေကိုခေါ်ပြီးအဓိကပြရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ကောဒီခီးစဉ်နဲ့ပတ်သက်ပြီးမဆုမြတ်မွန်တို့ကိုရှင်းပြပေးတာရှိပါလားရှင
်အဲသူတို့လည်းအဲ့အမျိုးတော့ကြည့်ကြမရှင်းပြဘူးကျွန်တော်တို့ကိုအဓိကဥဆောင်ပြီးတော့ခေါ်လာတာကတော့တက်မတော်ဒီသတင်းနဲ့ပြန်ကြားရေးရဘုံမှုချုပ်အေးလွင်ရနေပြီးတော့ဥဆောင်ပြီးတော့ခေါ်လာတာဖြစ်ပါတယ်။သူကလည်းပြောပါတယ်ပထမတော့ကသူတို့ဟိုခီးစဉ်ဟိုဟိုစနေနေ့တော့ကပြောပြီးတော့မှဖြတ်လိုက်ဖို့လုပ်ပေမဲ့လည်းဒီနေ့တစ်ထက်ကနေပြီးတော့သွားပါဆိုလို့သူတို့သွားလာတယ်လို့ပြောတယ်။ကျွန်မအထင်ကတော့ပေါ့နော်။ဒါအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုလာဖို့လို့၃ရက်အလိုမှာစီစဉ်တဲ့ခီးစဉ်ဖြစ်ပါတယ်ရှင်။အဲ့ဒီအတွက်ကြောင့်လည်းဟိုသူအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမလာခင်မှာနိုင်ငံသားသတင်းတောက်တွေကိုဟိုဘက်ကိုကူးဖို့လူပြင်ဆင်နေတဲ့လူတွေကိုခေါ်ပြီးတော့ပြတဲ့သဘောလို့ယူဆလို့လည်းရနိုင်ပါတယ်ချက
်အခုမဆုမြတ်မို့ကိုရိုင်းဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားမယ်ဒီထောင်ထဲချီတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုတွေ့ခဲ့တယ်ဆိုတဲ့ခါကျတော့အခုသူတို့ကအခုဟိုဘက်ကိုရောက်သွားတာဆိုလို့ရှိရင်လည်းတော်တော်ပမာဏလည်းများများရောက်သွားပြီဆိုတော့ဒီလိုမျိုးအခုသွားနေရတဲ့အနေအထားပေါ်မှာကိုရိုင်းလည်းမြင်ပြီးတွေ့ခဲ့ရတော့သူတို့ရဲ့အခြေအနေပေါ်မှာမဆုမြတ်မို့ဘယ်လိုများမြင်ပြီးပါလဲရှင
်သူတို့အခြေအနေကတော့တော်တော်လေးတော့သူတို့ဟိုအဆင်မပြေဘူးပေါ့နော်ဟိုစနေစားရေးလည်းတိတ်အဆင်ပြေပုံမရဘူးဒါပေမဲ့တခုရှိတယ်အဲ့ဒီအလဲဇန်ကျော်ကဒီလေရင်ကွင်းချောင်းဘေးနားမှာရှိတဲ့ထိုဘက်ကိုကူးဖို့ပြင်ဆင်နေတဲ့မွတ်စလင်တွေနဲ့တွေ့ရခါမှာတော့သတိထားမိတာတခုတော့ရှိတယ်သူတို့ကိုအဲ့လိုရေးရပါတယ်အပြာရောင်ရေဘူးတွေပါနေတယ်ဆိုတော့သူတို့လာပြီးတော့အဲနိုင်ငံတကာအဖွဲ့အစည်းတွေဥစားဖြစ်မဲ့ထင်ပါတယ်ကြက်ချင်ကြီးအဖွဲ့တို့ဘာတို့ကနေလာပြီးတော့ပေးထားလာမသိဘူးရှိတယ်။နောက်အဲ့မှာမေးကြည့်တဲ့အခါကျတော့သူတို့အဲ့လိုမျိုးဟိုဘက်ကိုတွားရဖို့အတွက်ကိုရောက်လာတဲ့လူသူတို့ဟိုလမ်းခီးရနေပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးတချို့က၄ရက်လာရတယ်လို့ပြောတယ်တချို့က၂ရက်လာရတယ်လို့ပြောတယ်။ဘာဖြစ်လို့ဒီလိုမျိုးခက်ခက်ခဲခဲလာလဲဟိုဘက်ကိုတွားရင်ဒီထက်ပိုဆိုးမဲ့အခြေအနေရှိတယ်။ရှိတယ်အဲ့ဒါကိုဟိုဘက်မှာတွားရောဒီထက်ပိုဆိုးတဲ့အခြေအနေမဆိုးရိမ်ဘူးလားဆိုပြီးတော့လည်းသူတို့မေးကြည့်တယ်ဒါပေမဲ့သူတို့ကတော့မဟုတ်ဘူးသူတို့ကတော့ဟိုဘက်ကိုပဲတွားမယ်ဘာလို့ဆိုဒီဘက်မှာနေရင်တော့သူတို့တို့ကပို့ပြီးတော့စားဖို့လည်းအဆင်ပြေဘူးတောက်ဖို့လည်းအဆင်မပြေဘူးပေါ့လေအဲ့တော့ဟိုဘက်မှာရောလူကန်နေရှိလားအမျိုးတွေရှိလားသွေမျိုးတွေရှိလားဆိုတော့လည်းမရှိဘူးလို့တော့သူတို့ကပြောပါတယ်ရှင့်
မဆုမြတ်မွန်ပါရှင်